ကိုယ်တော်ဗိုင်းရပ်ကူးစက်ရောဂါကြောင့်တရုတ်နိုင်ငံဒီမာကြီးမှာတည်ဆုံသူရေအတွက်ဟာစနေနေ့နောက်ပိုင်းတိ111ရောက်ရှိသွားပြီဖြစ်တယ်လို့တရုတ်အာဏာပိုင်တွေကဒီကနေ့အစောပိုင်းမှာပြောလိုက်ပါတယ်။ဒါကြောင့်2003ခုနှစ်ကဖြစ်ပွားခဲ့တဲ့ SARS ရောဂါကြောင့်တည်ဆုံတဲ့သူအရေအတွက်ထက်ကျော်လွန်သွားပြီဖြစ်တယ်လို့လည်းဆိုပါတယ်။စနေတရက်ထဲမှာလည်းလူ89ယောက်တည်ဆုံခဲ့တယ်လို့တရုတ်မျိုးသားချက်မကြီးကော်မရှင်ကဒီနေ့မနက်ပိုင်းကပြောပါတယ်။ SARS ရောဂါဖြစ်ခဲ့တဲ့နေရာကတော့တရုတ်နိုင်ငံနဲ့ဟောင်ကောင်မှာ984ယောက်ထက်မနည်းတည်ဆုံခဲ့ပြီးတော့8,100 လောက်ယောဂကူးစက်ပြီးနာမကျန်းဖြစ်ခဲ့ပါတယ်။ယောဂနောက်ထပ်ကူးစက်ခံရသူ2656ဦးရှိခဲ့ပြီးတော့ဒါဟာဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းမှာပထမဆုံးအကြိမ်အဖြစ်နဲ့ကျဆင်းခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။အခုဆိုရင်တရုတ်နိုင်ငံမှာယောဂကူးစက်ခံထားသူစုစုပေါင်းဟာ38,198ယောက်ရှိတယ်ဆိုပြီးတော့ပြောပါတယ်။ယောဂကူးစက်ပြန်ပွားတဲ့သူအရေးတော်ဟာမသေးကြတာကြောင့်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအမြင့်ဆုံးအဆင့်ကိုကျော်လွန်သွားပြီလားဆိုတာပြောဖို့စောလွန်သေးတယ်လို့မစ်ရှိဂန်တက်ကတူကအများပြည်သူကျမကြီးဌာနဒီပမောက္ခဂျိုးဆက်အိုက်ဆန်ဘတ်ကပြောပါတယ်ပြည်နိုင်ငံဝူဟန်မြို့မှာနောက်ထပ်တည်ဆုံတဲ့အထက်မှာအမေရိကန်နိုင်ငံသားတဦးလည်းပါဝင်နေဆိုပြီးတော့ဗီဂျင်းမြို့မှာရှိတဲ့အမေရိကန်တန်ယုံတာဝန်ရှိသူတွေကစနေနေ့ကပြောကြားခဲ့ပါတယ်